တော်ရရှိမြတ်ခင်ဗျာဒီကနေ့တင်ပြတော်တမချန်းစီစဉ်မှာလေးလာမှာဖြစ်တဲ့ဖယားရှင်ရဲ့နှုတ်ကပတော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီးနှစ်အခန်းငယ်29ကနေ29အထိမှာအဘယ်သူမြတ်သင်တို့ကိုဆုံးမဩဝါဒပေးစရာအကြောင်းမရှိလို့ဖော်ပြထားပါတယ်ယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖယားအဖြစ်လက်ခံယုံကြည်တဲ့ခရိယံဆိုရင်ဘယ်သူကမှတိုက်တွန်းအားပေးသတိပေးနှိုးဆော်စရာဆုံးမဩဝါဒပေးစရာမလိုတော့ဘူးလို့ဆိုလိုပါသလားဖယားရှင်ရဲ့လက်ကနေဗိသိက်ကျေးဇူးတော်ကိုခံရတဲ့သူတွေဖြစ်လို့ဘယ်သူကမှပြောစရာမလိုတော့ဘူးလို့ဆိုလိုပါသလားခရိယံဆိုရင်ဖြောက်မှတ်ခြင်းတရားကိုကျင့်တဲ့သူဖြစ်ပါမှဖယားသခင်ဖြစ်ပွားစေတော်မူသောသူဖြစ်တယ်ဆိုတာသိရတဲ့အကြောင်းရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီးနှစ်အခန်းငယ်29ကနေအခန်းငယ်29အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာသုံးသပ်တင်ပြมาဖြစ်ပါတယ်
တင်တိရသောသမချမ်းရဲ့မိတ်ဆွေတို့တတ်ရှင်အပေါင်းသူမိသားစုဩဝါဒချစ်ချင်းမြတ်တာဩဝါဒဘယ်လိုပဲပြောပြောရနိုင်နဲ့ရှင်ယောဟန်ဩဝါဒစာပထမစာဆောင်ကိုကျွန်တော်တင်တိရသောသမချမ်းအဖွဲ့ဟာအလွန်အလွန်အသေးစိတ်ဆန်းဆန်းလေ့လာလျက်ရှိနေပါတယ်ဟုတ်ပါတယ်အသေးစိတ်ဆန်းဆန်းလို့ပြောနိုင်မှတန်ယုံကြမယ်လို့ကျွန်တော်ထင်ပါတယ်ဖျားသခင်ဤအိမ်တော်မှာဆုံကြစုဖျားသခင်နှင့်၎င်းသားတော်နှင့်၎င်းမိသဟာယဖွဲ့ကြစုလို့ကျွေးကြော်ပြီးတော့ဖိတ်ခေါ်သံနဲ့စတင်ခဲ့ပါတော့ဒီဩဝါဒစာဆောင်ဟာဖြင့်ခြေလှမ်းကြဲကြဲကြီးကြော်ဖြတ်ရင်မဖြစ်နိုင်တဲ့ကြံအသင်းတော်နဲ့ယုံကြည်ခြင်းအဖွဲ့အစည်းတိုင်းအဖို့သာမဟုတ်သေးဘဲနဲ့ယုံကြည်သူတဦးတယောက်ချင်းအတွက်ပင်လျှင်အလွန်အရေးကြီးတဲ့ယုံကြည်ခြင်းအခြေခံမူတို့ကိုကြက်မှတ်ကုတ်ကဲနေသောကြံအဖြစ်ကျွန်တော်ရှုမြင်ပြီးတော့အခုလိုအသေးစိတ်ဆန်းဆန်းလေ့လာနေကြရတာဖြစ်ပါတယ်အသေးစိတ်မဆန်းလို့မဖြစ်နိုင်ပါဘူးမိတ်ဆွေအပေါင်းတို့ကျွန်တော်နောက်ဆုံးလေ့လာခဲ့ကြတဲ့အတိုင်းဆိုရင်တော့ယုံကြည်ခြင်းအဖွဲ့အစည်းတည်းဟူသောအသင်းတော်အပေါင်းတို့ဟာအဲ့ဒီရှေးခေတ်ကာလကနေပြီးတော့ဒီကနေ့ဒီအချိန်တိုင်အောင်အန်တီခရစ်ဆိုတဲ့ခရစ်တော်ဆန့်ကျင်ရေးသမားတွေခရစ်တော်ဤဝမ်းမြောက်ဖွယ်ကယ်တင်ရှင်ယေရှုတရားဆိုတဲ့တရားတော်အပေါ်မှာဆန့်ကျင်ရေးဝါဒလို့ခေါ်တဲ့မိစ္ဆာဝါဒတွေနဲ့ရင်ဆိုင်ကြရလိမ့်မယ်အဲ့ဒီမိစ္ဆာအယူဝါဒတွေဟာမှုသာဝါဒတွေဖြစ်တဲ့အတွက်ကြောင့်တို့ယုံကြည်သူတို့နှင့်မဆိုင်ပဲခွဲခွာထွက်ခွာသွားကြရမယ်အဖွဲတွေပဲဖြစ်တယ်။သူတို့ဟာသမာတရားသည်ဟူသောတစ္ဆာတရားနှင့်လေဆန့်ကျင်လျက်ရှိနေကြတယ်။ဒီအကြောင်းတွေကိုရှင်ယောဟန်ဩဝါဒစာဆောင်ဟာဖော်ပြသွားခဲ့ပါတယ်။မိတ်ဆွေအပေါင်းတို့သေသေးချာချာနဲ့နဲ့နဲ့ဆန်းစစ်ကြည့်လိုက်တော့လေမှုသာဝါဒီတွေဟာလေယေရှုဆရာဟာကယ်တင်ရှင်သခင်ခရစ်တော်မဟုတ်ဘူးဆိုတဲ့သားတော်ကိုညှင်းပယ်သူတွေဖြစ်နေတယ်ဆိုတာကိုတွေ့ရလိမ့်မယ်။သားတော်ကိုညှင်းပယ်ပြီးဆွဲတဲ့နောက်လေခမည်းတော်ကိုလည်းဘယ်လိုမှလက်ခံတယ်လို့ကျွန်တော်မိတ်ဆွေတို့မဆိုနိုင်ဘူးဒါဟာအလိုအလျောက်သမာတရားဖြစ်တဲ့ဒေသနာတော်နဲ့ဆန့်ကျင်ပယ်ဖြစ်နေပြီတို့ယုံကြည်သူခရိယန်တူစီတို့အနေနဲ့ကတော့ဒီဒေသနာတော်ဟာအစအဦး၌ပင်တည်ရှိခဲ့ပါသောဒေသနာတော်ဖြစ်တဲ့အလျောက်ဒီဒေသနာတရားတော်၌သာလျှင်အစဉ်တည်လျက်သားတော်နှင့်၎င်းခရစ်တော်နှင့်၎င်းအစဉ်တီလျက်ရှိကြရလိမ့်မည်ဆိုတဲ့အကြောင်းကိုရှင်ယောဟန်ဩဝါဒစာဆောင်ဟာရှင်းလင်းပြတ်သားစွာဖော်ပြတိုက်တွန်းနှိုးဆော်ခဲ့ပါတယ်။ဒါတော့အပြစ်ရှာတဲ့သဘောမဟုတ်ဖ ೇನೆ ။သာမန်အမြင်နဲ့ဝေဖန်မယ်ဆိုရင်တောင်မှဝေဖန်စရာတွေကတော့ရှိမှာပဲလို့ကျွန်တော်ကတွေးမိပါတယ်။ကျွန်တော်အုံနှောင်းနဲ့ကျွန်တော်တွေးမိခြင်းပါ။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။အကြောင်းအရာများကတော့သိပြီးတော့ဆန်းသစ်တယ်လို့မဟုတ်။မဆန်းသစ်ဘူးလို့လည်းပြောလို့မရ။ဒါပေမဲ့အနှစ်သာရတွေအနေနဲ့ကတော့အလွန်အလွန်အရေးကြီးတဲ့ယုံကြည်ခြင်းတရားမှာအခြေခံကျလာတဲ့အနှစ်သာရတွေပဲလို့မှတ်ဆွဲနိုင်လောက်အောင်တမန်တော်ကြီးရှင်ယောဟန်ဟာအထက်ထက်အနီးနီးသွန်သင်ပေးနေခြင်းဖြစ်တယ်။ဒါကိုပဲကျွန်တော်တို့ဟာလည်းအထက်ထက်အနီးနီးအသေးစိတ်ဆန်းဆန်းရှုမြင်သုံးသပ်ကြရလိမ့်မယ်လို့ပဲကျွန်တော်တို့အကဲဖြတ်နိုင်လောက်ပါတယ်။မိတ်ဆွေတို့တို့ရှင်အပေါင်းတို့ဖျားသခင်သည်အလင်းဖြစ်တော်မူ၏ဆိုတဲ့ခေါင်းစဉ်နဲ့ပထမပိုင်းလေ့လာခဲ့ပြီးတဲ့ရှင်ယောဟန်ဩဝါဒစာဆောင်ဟာဒုတိယပိုင်းအနေနဲ့အဖဖျားသခင်သည်ချစ်ချင်းမြတ်တာဖြစ်တော်မူ၏ဆိုတဲ့ခေါင်းစဉ်အောက်မှာအခန်းကြီး2အငယ်3လောက်ကစပြီးတော့ကျွန်တော်စတင်လေ့လာခဲ့ကြခြင်းဖြစ်ပါ रे အဲ့ဒီအဖဖျားသခင်သည်ချစ်ချင်းမြတ်တာဆိုတဲ့ခေါင်းစဉ်ဟာလေတကယ်တော့ပထမပိုင်းဖြစ်ခဲ့သောအလင်းဖြစ်ခြင်းနဲ့တသမတ်သေးဆက်ဆက်လျက်သာရှိနေကြောင်းကိုတွေ့ရမှာဖြစ်ပြီးတော့အလင်းတရားအောက်မှာကျွန်တော်ကျမတို့ဟာကိုကိုကိုအပြစ်ရှိပါတယ်ဆိုတဲ့ခံစားချက်များနဲ့ခရစ်တော်၏အသွေးတော်အပြင်အပြစ်ဖြေရှင်းခြင်းဝတ်ကိုပြုသူ နောင်တရရှိသူတို့အနေနဲ့ခရစ်တော်ဤချစ်ခြင်းမေတ္တာတော်ကိုဆက်လက်ခံယူဖို့ရန်အကြောင်းတွေပဲဖြစ်လာရတယ်ဆိုတာကိုအခြေခံအားဖြင့်ကျွန်တော်တို့နားလည်ခဲ့ကြပြီဖြစ်ပါတယ်မှန်ပါတယ်မိတ်ဆွေအပေါင်းတို့မိတ်ဆွေအပေါင်းတို့အဲ့ဒီချစ်ခြင်းမေတ္တာတော်ကိုခံယူသူဟာသခင်ရဲ့ပြည့်ညတ်တော်များကိုနားခံရမယ်သခင်အလိုတော်ကိုလိုက်နာဆောင်ထင်းရမယ်ဒေသနာတော်အတိုင်းအသက်ရှင်ကြရမယ်ယုံကြည်သူအချင်းချင်းတယောက်ကိုတယောက်ချစ်ရကြလိမ့်မယ်ဆိုတဲ့အချက်တွေးကိုလေတမန်တော်ကြီးထဲ့သွင်းဖော်ပြသွားခဲ့ပါတယ်။တနည်းပြောရရင်တော့သခင်ရဲ့ချစ်ခြင်းမေတ္တာတော်လန်းစင်ဟာကျွန်တော်ရဲ့အဓိကပြည့်ညတ်တော်သစ်ပဲဆိုတာကိုတမန်တော်ကြီးဆိုလိုခဲ့ခြင်းဖြစ်ပါတယ်။တခါအဲ့ဒီပြည့်ညတ်တော်သစ်ဆိုတာဟာလေအဖဖျားသခင်ရဲ့အစဉ်တစိုက်တည်ရှိခဲ့ပါသောသမာတရားဒေသနာတော်သာလျှင်ဖြစ်တယ်ဆိုတာကိုသူအကျယ်တဝင့်ထက်ဆင့်တင်ပြပေးသွားခဲ့ပြီဖြစ်ပါတယ်။အဖဖျားသခင်ဤဒေသနာတော်ကိုမှတဖန်အန်တီခရစ်လို့ခေါ်တဲ့ခရစ်တော်ဆန့်ကျင်ရေးသမားတွေမှုသာဝါဒီတွေဟာဆန့်ကျင်ဘက်ပြုနေကြလိမ့်မယ်ရန်လုံနေကြလိမ့်မယ်အမျိုးမျိုးအစင်းတစားတွေဖို့ပြီးတော့အပြော့ဆွဲဆွဲပြီးတော့လှည့်ပြားနေကြလိမ့်မယ်ဒါကိုကျွန်တော်တို့ယုံကြည်သူတွေဟာသမိုင်းနှင့်ချီ၍ရင်ဆိုင်ရမည်မှန်ပေမယ်အဖဖျားသခင်ဤထံတော်မှဘိသိက်ကောင်းကြီးကိုခံရပြီးတော့သင်တို့အနေဖြင့်ခရစ်တော်၌သာခိုင်ခံ့စွာရှိကြပါအတိတ်ပဲနှစ်ခွမရှိခရစ်တော်ဤချစ်ခြင်းမေတ္တာတရားဖြစ်သောကယ်တင်တော်မူခြင်းယေရှုနှင့်သာလျှင်သာဝရအသက်ကိုရယူနိုင်ပါကြောင်းဆိုရက်တမန်တော်ကိုဆွဲမြဲစွာခံယူရင်းနဲ့ဒီလှည့်ပြားမှုတွေဆွဲဆောင်မှုတွေချက်ကားမှုတွေပုံစံပြောင်းခြင်းတွေအကုန်လုံးတို့ကိုကျွန်တော်အောင်မြင်နိုင်ကြရတယ်။ကြံ့ကြံ့ခံနိုင်ကြပါတယ်ဆိုတဲ့အကြောင်းတွေကိုတမန်တော်ကြီးရှင်ယောဟန်တင်ပြသွားခဲ့ပြီဖြစ်ပါတယ်။တကယ်တော့ဖြစ်ဆွဲเสียပြုပြင်เสียပြောင်းလဲเสียအကြောင်းပါမျှမလို့အတွေးအခေါ်ကြီးများနဲ့နဲ့ရှိုင်းရှိုင်းထုတ်နေเสียအကြောင်းမရှိအခိုင်အမာတည်တံ့ရရှိသောခရစ်တော်ဤချစ်ခြင်းမေတ္တာမှသာဖြင့်တည်နေပြီးမှဘာအပေါ်စာသားတွေကူမှမလို့အပ်တော့ပါဘူးဆိုတဲ့သစ္စာတရားကိုသတိပေးရင်လေကျွန်တော်မိတ်ဆွေတို့ယုံကြည်သူအလုံးကိုတမန်တော်ကြီးရှင်ယောဟန်သိတိတင်ပေးနေခြင်းအားပေးသမှုပြုနေခြင်းပဲလို့လေကျွန်တော်ခံယူနိုင်မယ်ဆိုတာကိုကျွန်တော်အနေနဲ့တင်ပြပေးခဲ့ပြီးပါပြီ။သောတာရှင်မိတ်ဆွေအပေါင်းတို့ကျွန်တော်ဒီကနေ့ဆက်ရအောင်မယ်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး2ရဲ့အငယ်28ဟာလေကြားနာခဲ့ရပြီးပါသောတိုက်တွန်းအားပေးခြင်းနှင့်သတိပေးခြင်းကိုပဲဆက်လက်အားဖြည့်သွန်လောင်းပေးလိုက်ခြင်းလို့ဆိုရအောင်မှာပါ။ပို့ပြီးတော့ရှင်းရှင်းလင်းလင်းရှိအောင်လို့အငယ်25မှစပြီးတော့28ကိုပူတွေဖတ်ရှုကြည့်ကြပါစို့ငါတို့အားပေးတော်မူသောဂတိတော်မူကားသာဝရအသက်ကိုဝန်ခံတော်မူသောဂတိတော်ပေသည်သင်တို့ကိုလှည့်ပြားသောသူတို့၏အကြောင်းကိုဤသို့သင်တို့အားငါရေး၍ပေးလိုက်၏သို့တော်လည်းတန်ရှင်းတော်မူသောဖျား၏လက်မှသင်တို့ခံရသောဘိသိက်ကျေးဇူးတော်သည်သင်တို့၌ရှိသည်ဖြစ်၍အဘယ်သူမျှသင်တို့ကိုဆုံးမဩဝါဒပေးเสียအကြောင်းမရှိသူဘိသိက်ယေရှုတော်သည်ဖြစ်အောင်ဆောင်သည်မဟုတ်အမှန်ဖြစ်လျက်ခသိန်းသောအရာတို့ကိုသင်တို့အားသွန်သင်တော်မူသည့်အတိုင်းသင်တို့သည်သားတော်၌တည်နေကြလောအဘယ်သူမျှသင်တို့အားဆုံးမဩဝါဒပေးเสียအကြောင်းမရှိတဲ့တပ်ပါကိုဆိုလိုပါသလဲစောစောကကျွန်တော်ပြောနေခဲ့တဲ့လှည့်ပြားခြင်းတွေအပူဆောင်ခြင်းတွေအပြော့ဆွဲဆွဲခြင်းတွေပြားရည်နဲ့သကားလောင်းခြင်းတွေပဲပေါ့ဟုတ်ပါတယ်နှုတ်ကပတ်တော်ကိုခပ်ပေါ်ပေါ်မဖတ်ဖဲနဲ့စူးစူးဆိုက်ဆိုက်ဖတ်ဖို့လိုတဲ့အပိုင်းတွေအတော်များနေတာကိုကျွန်တော်တို့ဟာအတိတ်သင်ခန်းစာတွေမှာအများကြီးဖော်ပြပေးခဲ့ပြီးဖြစ်ပါတယ်။သုတ်တန်ကျမ်းအခန်းကြီး1အငယ်18နဲ့သုတ်တန်ကျမ်းအခန်းကြီး25အငယ်16ဖော်ပြချက်တွေကိုပြန်ပြီးတော့ကြည့်လိုက်မယ်ဆိုရင်လှည့်ပြား၍ရသောအစာဟာချိုမြိန်ပေမဲ့စားလိုက်တဲ့အခါမှာတော့ကြောက်ခဲတွေဝါရသလိုဖြစ်လိမ့်မယ်။ပြားရည်ကိုစားကျူးလျင်မကောင်းတဲ့ကဲ့သို့ကိုဂုံအသရေကိုရှာလျင်ဂုံအသရေမရှိပြားရည်ကိုစားကျူးလျင်ယင်ပြည့်၍အံလိမ့်မည်ဆိုတဲ့အချက်တွေကိုတွေ့ကြရပြီဖြစ်ပါတယ်ဒီအချက်တွေဟာအင်မတန်အခြေခံကြတဲ့အဆုံးအမတွေဖြစ်နေတာကိုတွေ့ရမှာပါတနည်းပြောရင်တော့အပိုတွေသိမ့်မလုံနဲ့စစ်မှန်ပြီးသားအခြေခံအကြောင်းကိုမပြောင်းစေနဲ့ဆိုတဲ့အချက်ပဲဖြစ်ပါတယ်ရှမသဲခရစ်ဝင်ကျမ်းအခန်းကြီး73အငယ်33မှာဆိုရင်အခုလို့ကျွန်တော်တို့ထပ်ပြီးတွေ့ရအောင်မှာပါအခြားသောဥပမာစကားကိုမိမ့်မွက်တော်မူသည်ကကောင်းကင်နိုင်ငံတော်သည်တဆေးနှင့်တူ၏မိမ့်မသည်တဆေးကိုယူ၍မုံညက်သုံးတဲ့၌ထဲ့သဖြင့်မုံညက်ရှိသမျှဖောင်းကျွစေတတ်သည်ဟုမိမ့်တော်မူ၏ ကယ်တင်ရှင်သခင်ခရစ်တော်ကိုယ်တော်တိုင်ဖော်ပြတဲ့ဒီဥပမာတော်ဟာအများထင်သလိုအကောင်းဘက်ကမြင်လို့မရနိုင်ဘူး။ကောင်းကင်နိုင်ငံတော်ဆိုတဲ့လူသားတို့အတွက်အဖဖျားသခင်ပြင်ဆင်ပေးတော်မူသောကယ်တင်ခြင်းတရားအရဆိုတာကသတ်သတ်။အဲ့ဒီကောင်းကင်နိုင်ငံတော်ကိုပို့ဆောင်ပေးရမယ်။ဝမ်းမြောက်ဖွယ်ကယ်တင်ခြင်းဂျေစုတရားကိုမှမိမရဲ့ကိုစားပြုစာရမဏတ်ဟာဝင်ရောက်မှွေနှောက်လိမ့်မယ်။တဆေးကိုဒီမိမဟာမုံညက်သုံးတင်းတဲ့ကိုထည့်ရမှာလှစ်ခနဲ့ထည့်လိုက်ခြင်းသာလျှင်ဖြစ်တယ်။ Leaven which a woman took and hid in the 3 measures of meal ဆိုပြီးတော့အင်္ဂလိပ်လိုတွေ့ရတယ်။ဒါဟာတနည်းအားဖြင့်မသိမသာကလေးလှုပ်လိုက်တယ်မကောင်းမှုဖုံဖုံကွယ်ကွယ်ကလေး hit လှုပ်လိုက်တယ်ရှုပ်ဖွဲ့ပြီးတော့ထည့်လိုက်တယ်ဆိုတဲ့အလုံမှန်ဒီအသုံးအနှုန်းတွေကဖော်ပြနေပါတယ် Leaven ဆိုတဲ့တဆေးဆိုတာကိုနှုတ်ကပတ်တော်ဟာအကောင်းဘက်ကနေမသုံးတဲ့အတွေ့အခုဖော်ပြချက်ဟာလှဲ့ပြား၍ပျက်စီးရာပျက်စီးချောင်းတွေကိုဧဝံဂေလိဝမ်းမြောက်ဖွယ်သတင်းစကားအတွင်မှစာရမဏေဝင်ပြီးတော့မှွေလိုက်မယ်ဖောင်းကားလာအောင်လှုပ်လိုက်မယ်ဆိုတာတွေ့ကိုကျုပ်တင်သတိပေးဖော်ပြလိုက်တာပဲဆိုရကိုကျွန်တော်တို့ဟာရှင်မသဲခရစ်ဝင်ကျမ်းအဆုံးအမတွေတုံးကလေးကရှင်းလင်းပြတ်သားစွာတင်ပြပေးခဲ့ပြီဖြစ်ပါတယ်မှန်ပါတယ်ရှင်မသဲခရစ်ဝင်ကျမ်းအခန်းကြီး16အငယ်30မှ32ကိုရောက်တဲ့အခါကျတော့ကယ်တင်ရှင်သခင်ခရစ်တော်ရဲ့စကားအဖြစ်နောက်ထပ်ရှင်းနေအောင်အတိတ်ပဲကိုထပ်ဆင့်ပေါ်လွင်လာစေပါတယ်ပထမကြားနာခဲ့ရတဲ့အခန်းကြီး73မှာတုန်းကအခြားသောဥပမာစကားကိုမိမ့်မွက်တော်မူသီကားကောင်းကင်နိုင်ငံတော်သည်တဆေးနှင့်တူ၏မိမသည်တဆေးကိုယူ၍မုံညက်သုံးတင်း၌ထဲ့သဖြင့်မုံညက်ရှိသမျှကိုဖောင်းကျွစေတတ်သည်ဟုမိန့်တော်မူ၏လို့ဖော်ပြထားပါသည်အခုရှင်မသဲခရစ်ဝင်ကျမ်းအခန်းကြီး16ကျတော့အခုလို့ဖော်ပြထားပါသည်သင်တို့သည်နှလုံးမသွင်းမအောင်မိပေနေကြသေးသလားပါရိရှဲနှင့်ဇတုကဲတို့၏တဆေးကိုကျင်ရှောင်ကြဟုသောစကားကိုငါပြောသည်တွင်မုံကိုအမှတ်ပြု၍ငါမပြောသည်ကိုသင်တို့သည်နားမလည်ပေအဘယ်သို့နေကြသနည်းဟုမိန့်တော်မူ၏ထိုအခါတပည့်တော်တို့သည်မုံဤတဆေးကိုကျင်ရှောင်ကြဟုမိန့်တော်မမူပါရိရှဲနှင့်ဇတုကဲတို့ဤဩဝါဒကိုကျင်ရှောင်ကြဟုမိန့်တော်မူသည်ကိုနားလည်ကြသတည်းတဲ့ရှင်းနေတာပါပဲနော်မိတ်ဆွေတို့တတ်ရှင်းအပေါင်းတို့ဝမ်းမြောက်ဖွယ်ကယ်တင်ခြင်းယေရှုတရားဖြစ်တဲ့အသက်လမ်းဒေသနာဟာပေါင်မုံအရှင်မဟုတ်ပါဘူးဘီစကစ်လည်းမဟုတ်ပါဘူးခရစ်တော်ရဲ့အသွေးတော်အဖြစ်ဖြောင့်ပြောင့်တည်နေသောလမ်းသာလျှင်ဖြစ်ပါ रे အစားထိုးစင်စားဖို့ဖလှယ်ဖို့ဘာမှမလိုတဲ့နှုတ်ကပတ်တော်အဖြစ်အခိုင်အမာတည်နေပြီးသားဖြစ်တယ်ဆိုရကိုရှင်ယောဟန်ဩဝါဒစာအဖြစ်သိစီလိုက်ပါ रे သောတာရှင်မိတ်ဆွေအပေါင်းတို့ဒါ리고အခုလိုအသေးစိတ်ရှင်းပြနေရတာကတော့တခြားမဟုတ်ပါဘူးလှည့်ပြားခြင်းတွေကိုရှောင်ကျင်ဖို့သာလျှင်ဖြစ်ပါ रे သတိထားဖို့သာလျှင်ဖြစ်ပါ रे ဘသူမှငါတို့ကိုဆုံးမဩဝါဒလာပြီးတော့ပေးစရာမလိုဘူးဟေငါတို့ကိုဆရာလာမလုပ်နဲ့ငါတို့ဖာသာငါတို့ကျန်းစာဖတ်ပြီးတော့နားလေနေပြီဆိုတဲ့မာမာနာမျိုးမမွေးမိဖို့ရန်အတွက်သားလျှင်ရှင်းလင်းပြရခြင်းဖြစ်ပါလေအဲ့ဒီလိုလှည့်ပြားမှုတွေအပိုဆောင်းမှုတွေသကားလောင်းတွေမှုတွေအပြော့ဆွဲဆွဲမှုတွေမလိုအပ်တာကတော့တခြားကြောင့်မဟုတ်ပါဘူးဖန်ရှင်းတော်မူသောဖခင်ဤလက်မှသင်တို့ခံရသောဘိသိက်ကျေးဇူးတော်သည်သင်တို့၌ရှိနေပြီဖြစ်ပါ၍တဲ့ရှင်းပါတယ်နော်ဘိသိဆိုတဲ့ဝေါ်ဟာရလည်းပါတယ်ကျေးဇူးတော်ဆိုတာလည်းပါဝင်နေပါတယ်အင်္ဂလိပ်လိုကတော့ anointing နဲ့ဒါကိုပဲမူရင်း Greek စာပေအရာကတော့ Christmas ဆိုပြီးတော့သုံးပါတယ်အဲ့ဒီ Christmas ဆိုတာဟာနော် dictionary မှာကြည့်လိုက်တော့လေကြီးညိုလေးစားလောက်ဖွယ်သောဂုဏ်အသရေဆိုပြီးတော့ပြောထားတာကိုတွေ့ရပါတယ်ဒါပေမဲ့ Greek စာပေရဲ့အရှင်းဆုံးအဓိပ္ပာယ်ဖွင့်ဆိုချက်ကတော့ smear on တဲ့တနည်းအားဖြင့်စီလူးတာတသက်ပဲပေါ့မိတ်ဆွေတို့ညအိတ်ခံကြီးလို့ရင်ပတ်မှာပျောက်စီလိမ့်တာဟာလေခရစ်စမာပဲ။နှာစီးလို့ငယ်ရိတ်ကိုအုံးစီပွင့်ရင်လည်းဒါခရစ်စမာပဲ။ဒါဆိုရင်ဘာဖြစ်လို့အခုဘိသိက်ဂျေစုတော်ဆိုပြီးတော့ဖြစ်သွားရသလဲ။ရှင်းပါလေ။အဖဖခင်ကိုတော်တိုင်မိတ်ဆွေတို့ကျွန်တော်တို့ကိုသူ့ရဲ့ဝိညာဉ်တော်နဲ့လိမ့်ကြံပေးလိုပါပဲ။ဒါကြောင့်မို့လို့ဓမ္မအမှုတော်ဆောင်ခြင်းတူရင်တောင်မှခရစ်စမာဆိုတဲ့ကြီးညိုလေးစားပွဲကောင်းခြင်းပို့၍ခံရသူ။တနည်းအားဖြင့်စမ်းပွင့်သူ။ပြော်ယူခံရသူစမ်းမပွင့်သူဆိုပြီးတော့ခွဲလို့ရလာပါတယ်ခရစ်စမတ်မရှိတဲ့အခါကျတော့တကောအာနိသင်လည်းမရှိတလို့ပဲအားပြော့သွားတယ်အမှုတော်ကိုသိပ်ပြီးတော့အောင်မြင်အောင်မထမ်းဆောင်နိုင်ဘူးလူတွေကလည်းသူ့ကိုမကြိုက်ကြဘူးဆိုတဲ့သဘောဟုတ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ယုံကြည်သူခရိယန်တို့အားလုံးဟာခရစ်တော်၌တည်ကြည်မြဲမြံမယ်ဆိုရင်ဘိသိက်ဂျေစုတော်ကိုခံရပြီဆိုတာကိုရှင်ယောဟန်ဩဝါဒစာဆောင်ကရှင်းလင်းပြတ်သားစွာဖော်ပြပေးလိုက်ပါတယ် anointed ဖြစ်သွားပြီ။တနည်းအားဖြင့်ဝိညာဉ်တော်နဲ့သွန်လောင်ခြင်းကိုခံရသွားပြီ။အဲ့ဒါဟာအကျွင့်မဲ့ပြည့်စုံလုံလောက်မှုရှိတယ်။တခြားအပိုစာသားတွေဘာစုဘာမှမလို့တခုသောချွင်းချက်ကတော့ကိုယ့်ကိုသွန်လောင်ရစ်ပတ်ပြလိုက်သောထိုဘုံတကူတော်ကိုစာရမဏတ်နဲ့ပေါင်းပြီးတော့နှင်ထုတ်မပစ်ဖို့ပဲ။အဲ့ဒီဝိညာဉ်တော်ကျေးဇူးနဲ့ဘိတ်သိက်ပေးမယ်ဆိုတဲ့ဂရိတော်ကိုရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အငယ်15မှ19အတွင်မှပြန်ကြည့်ရင်အခုလိုတွေ့နိုင်ပါ रे ငါကိုချစ်ရင်ငါပြည့်ညတ်တို့ကိုစောင့်ရှောက်ကြလောငါသည်ခမည်းတော်ကိုတောင်း၍ခမည်းတော်သည်သမာတရားကိုပြသောဝိညာဉ်တော်သည်ဟုသောတပါးသောဥပစ္စေဆရာကိုသင်တို့နှင့်အတူအစဉ်မပြတ်တည်နေစေခြင်းဟာသင်တို့အားပေးတော်မူမည်ထိုဝိညာဉ်တော်ကိုလောကီသားတို့သည်မသိမမြင်သောကြောင့်မခံမယူနိုင်ကြထိုဝိညာဉ်တော်သည်သင်တို့နှင့်အတူတည်နေ၍သင်တို့၌ရှိတော်မူသောကြောင့်သင်တို့သိရကြ၏ငါသည်သင်တို့ကိုမိဘမည်းဖြစ်စေခြင်းဟာစွန့်ပစ်မည်မဟုတ်သင်တို့စီတို့လာအောင်မည်ခဏကြာပြီးမှလောကီသားတို့သည်ငါကိုမမြင်ရကြသင်တို့မူကားမြင်ရကြလိမ့်မည်ငါသည်အသက်ရှင်သောကြောင့်သင်တို့သည်လည်းအသက်ရှင်ရကြလိမ့်မည်တဲ့တခါတမန်တော်ကြီးရှင်ပေါလုကနေပြီးတော့ကိုရိန္သုအသင်းတော်ကြီးစီကိုဖော်ပြခဲ့တဲ့ဝိညာဉ်တော်ဂျေစုအကြောင်းကိုလည်းဆက်ပြီးတော့လေ့လာကြည့်ပါဝိညာဉ်တော်ကိုခံယူရရှိတယ်ဆရာကအပြင်းရန်ကြည့်ပြီးတော့မြင်ရတာမျိုးမဟုတ်အလွန်အလွန်နည်းနည်းကျေပြန့်တယ်ဇာတိပဂရိသဘောနဲ့လူသားတွေအဖို့ဒီဝိညာဉ်တော်ကပေးတဲ့ဘိသိက်ဆရာကသိဖို့တောင်းမှမလွယ်ကူနိုင်ဘူးဆရာကအခုလိုကျွန်တော်တို့တွေ့မြင်နိုင်ပါတယ်ကိုရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်6မှ12ကျမ်းစာလာသည်နှင့်အညီဖျားသခင်ကိုချစ်သောသူတို့အဖို့လို့ငါဖျားသခင်ပြင်ဆင်တော်မူသောအရာတို့ကိုလူမျက်စိဖြင့်မမြင်နားဖြင့်မကြားစိတ်နှလုံးဖြင့်မကြံစီသေးထိုအရာတို့ကိုဖျားသခင်သည်မိမိဝိညာဉ်တော်အားဖြင့်ငါတို့အားဖော်ပြတော်မူ၏ဝိညာဉ်တော်သည်ဖျားသခင်နဲ့နဲ့သောအရာတိုင်အောင်ခတ်သိမ်းသောအရာတို့ကိုစစ်တော်မူ၏လူဤနဲ့နဲ့သောအရာကိုလူ၌ရှိသောမိမိစိတ်ဝိညာဉ်မှတပါအဘယ်သူသိသနည်းသူနီတူဖျားသခင်ဤနည်းနည်းသောအရာကိုဖျားသခင်ဤဝိညာဉ်တော်မှတပါအဘယ်သူမျှမသိငါတို့သည်လောကီဝိညာဉ်ကိုမခံရကြဖျားသခင်ပေးတော်မူသောအရာတို့ကိုသိခြင်းအလို့ငါဖျားသခင်ထံမှကြွလာသောဝိညာဉ်ကိုခံရကြပြီတဲ့အဲ့ဒါကိုပဲတစ်ခါဆက်ပြီးတော့အလေးအနက်ပြုတ်ပေးလိုက်တာကတော့ဇာတိပဂရိဆိုတဲ့လူသားဟာဒီကျေးဇူးတော်ကိုမခံစားနိုင်ဘူးဆိုတဲ့အငယ်14ကဖော်ပြချက်ပဲဖြစ်ပါတယ်ဇာတိပဂရိလူသည်ဖျားသခင်၏ဝိညာဉ်တော်အရာတို့ကိုမခံမယူထိုအရာတို့သည်မိုက်မဲသောအရာဖြစ်သည်ဟုထင်တတ်၏ထိုအရာတို့ကိုဝိညာဉ်အဖျင်သာပိုင်းခြား၍နားလည်နိုင်သောကြောင့်ဇာတိပဂရိလူသည်နားမလည်နိုင်တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာကျွန်ုပ်အနေနဲ့ဒီအပိုင်းကလေးကိုရောက်တဲ့အခါကျတော့အံ့ဩပွေသောပြောင်းလဲခြင်းကျွန်ုပ်ဤတက်တာတွင်ယေရှုရှင်ကိန်းဝတ်စင်ကပင်ဆိုတဲ့ဓမ္မတိချင်းကလေးတပုတ်ကိုသွားပြီးတော့တရိယာမိပါတယ်မိ쇠တို့ကျွန်တော်မှလှဲ့ပြားခြင်းတွေဝိုင်းဝိုင်းလေနေတယ်ဆိုတာကိုရှင်ယောဟန်ကပြောခဲ့တယ်လို့တမန်တော်ကြီးရှင်ပေါလုရဲ့ကောရိန္သုဩဝါဒစာအရာလေလောကီဝိညာဉ်တွေရှိနေတယ်ဆိုတာကိုလည်းမြင်ရပြီဆိုတော့ယေရှုဆိုတဲ့ကယ်တင်ရှင်သခင်ခရစ်တော်ဤဝိညာဉ်တော်ကျွန်တော်မိ쇠တို့ရဲ့နှလုံးသားအတွင်မှကိန်းဝတ်ဖို့အရေးဟာဘလောက်အရေးကြီးနေတယ်ဆိုတာကိုသတိရမိလာခြင်းပဲဖြစ်ပါလေအဲ့ဒီအံ့ဩပွေသောပြောင်းလဲခြင်းကျွန်ုပ်ဤသက်တာတွင်ဆိုတဲ့သချင်းဟာဓမ္မတိချင်းအမှတ်184မှာရှိပါလေမိတ်ဆွေတို့အနေနဲ့မိမိတို့ရဲ့ဘာသာစကားအပြီးအပြီးနဲ့ဆိုကြည့်နိုင်မယ်ဆိုရင်ဝိညာဉ်ခွန်အားများစွာရရှိနိုင်မယ်လို့ကျွန်တော်အောက်မေ့မိပါလေအံ့ဩပွေသောပြောင်းလဲခြင်းကျွန်ုပ်အသက်တာတွင်ယေရှုရှင်ကိန်းဝတ်စင်ကပင်ငါဝိညာဉ်ကြာမြင့်စွာတောင့်တသည့်အလင်းဝင်ငါစိတ်တွင်ကိန်းဝတ်စင်ကပင်ယေရှုရှင်ကိန်းဝတ်စင်ကပင်ငါစိတ်တွင်ကိန်းဝတ်စင်ကပင်ဝမ်းမြောက်ခြင်းငါစိတ်တွင်ပင်လယ်လှိုင်းလွှမ်းသည်နီယေရှုငါစိတ်တွင်ကိန်းစဉ်လမ်းလွယ်ခြင်းလှဲ့လေခြင်းကျွန်ုပ်သည်ရက်စဲပြီယေရှုရှင်ကိန်းဝတ်စင်ကပင်ကျွန်ုပ်ဤများစွာသောအပြစ်ကိုဆေးကြောပြီငါစိတ်တွင်ကိန်းဝတ်စင်ကပင်ခိုင်ခံ၍ဟုတ်မှန်သောမျှော်လင့်ခြင်းမြဲပိုင်ထားယေရှုရှင်ကိန်းဝတ်စင်ကပင်ကျွန်ုပ်လမ်းမှောင်မိုက်သောယုံမှားခြင်းမစီတာငါစိတ်တွင်ကိန်းဝတ်စင်ကပင်တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ ယေရှုခရစ်အားဖြင့်ခံစားရတဲ့ဘိသိက်ကျေးဇူးတော်သည်သာပြည့်စုံခြင်းရှိတယ်။ခသိန်းသောအရာတို့ကိုတွင်တင်သွားလိမ့်မယ်။သင်တို့သည်ယေရှု၌သာတည်နေကြပါဆိုရကိုတမန်တော်ကြီးရှင်ယောဟန်အထူးပြုဩဝါဒပေးလိုက်ခြင်းဖြစ်ပါတယ်။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်28ခြေသားတို့သားတော်သည်ထင်ရှားပေါ်ထွန်းတော်မူသောအခါငါတို့သည်အထံတော်သို့ရောက်ရင်ရဲရင်ရသောအခွင့်ရှိ၍ရှက်ကြောက်ခြင်းနှင့်ကင်းလွတ်မည်အကြောင်းသားတော်၌တည်နေကြလော့မေတ္တာဩဝါဒကထာဆိုရကူမမေ့နိုင်လောက်အောင်ပဲခြေသားတို့ဆိုတဲ့ခွန်းဆက်စကားကိုထပ်ပြီးတော့ကြားရပြန်ပါလေ Dear little children တဲ့တနည်းအားဖြင့်ဒါဟာနော်နှုတ်ဆုတ်ကလေးလေးတွေကိုပြောခြင်းမဟုတ်ပါဘူးအသက်သောမွေးဖွားခြင်းကိုခံရသူသားသမီးတို့တဲ့အသက်အရွယ်ငယ်ပြီးကြီးပြီးလက်သီမဆိုလိုပါဘူးချစ်မြတ်သောအသောယုံကြည်ခြင်းပြောင်းလဲလာသူများသို့လို့ဆိုလိုခြင်းဖြစ်ပါ रे ပြီးတော့တခါထင်ရှားပေါ်ထွန်းတော်မူသောအခါတဲ့ပွင့်လို့ဖော်ပြထားတဲ့အချိန်ကာလအတိအကျကိုမဖော်ပြကြောင်းနဲ့ထင်ရှားပေါ်ထွန်းလာမှာကတော့အဖေအချာဖြစ်ကြောင်းကိုရည်ညွှန်းပေးလိုက်ပါ रे if ဆိုတဲ့ဝေါ်ဟာရရဲ့ကြွလာခဲ့သောသို့ရီမဟုတ်ပေါ်ထွန်းခဲ့သောဆိုတာမျိုးမရည်မရာမဟုတ်ပါဘူးထင်ရှားပေါ်ထွန်းတော်မူသောအခါလို့သာဖြစ်ပါလေ။တခါဆက်ပြီးတော့ရဲရင်သောအခွင့်ရှိ၍ရှက်ကြောက်ခြင်းနှင့်ကင်းလွတ်မည်အကြောင်းသားတော်၌တည်နေကြလော့တဲ့။ဒီနေရာမှာရဲရင်တယ်ဆိုတာဟာနော်မျက်လုံးကြီးဝင်းဝင်းတောက်ပြီးတော့ရင်ပတ်ကြီးကော့ပြီးတော့ဖြစ်ချင်ရာဖြစ်ဆိုတဲ့ပုံစံမျိုးကိုဆိုလိုခြင်းမဟုတ်ပါဘူး။ရှက်ကြောက်ခြင်းမရှိဆိုတာကလည်းဒီအတိုင်းပါပဲ။လူသားတွေရှက်ကြောက်ကြတာမျိုးလို့မင်းသမီးလေးများရှက်တံမျိုးလိုမျက်နှာသေးလေးဖြစ်သွားတာတို့ဖြူပတ်ဖြူရော်လေးဖြစ်တာတို့ခြေတော်ကလေးဆောင်ပြီးတော့ပိတ်ကားနောက်ဝင်သွားတာမျိုးဒါမျိုးတွေကိုပြောလို့ခြင်းမဟုတ်ပါဘူးဝိညာဉ်ရေးသတ္တိအပြည့်အဝရှိခြင်းယုံမှားတန်တရားနှင့်အကျွင့်မဲ့ကင်းရှင်းခြင်းကိုဆိုလိုက်ခြင်းပါအဲ့ဒီလိုဖြစ်ဖို့အရေးမှာခရစ်တော်၌တည်နေရင်ပြီးစရန်ဆိုတာကိုကျွန်တော်တို့တွေ့ရပါပြီမိတ်ဆွေအပေါင်းတို့တမန်တော်ကြီးရှင်ပေတရုရဲ့တမန်တော်ကြီးရှင်ယောဟန်တို့ရဲ့ဟာမိစ္ဆာပရောဖက်အတုအယောင်တွေရဲ့ဩဝါဒအတုအယောင်တွေအတွက်အများကြီးစိတ်ပူခဲ့ကြတဲ့တမန်တော်ကြီးတွေအဖြစ်ကျွန်တော်တွေ့မြင်ရပါတယ်။မှန်ပါတယ်။အခြေခံယုံကြည်ခြင်းသစ္စာတရားဆိုတဲ့နေရာမှာခိုင်မာဖို့တည်ကြည်ကြဖို့သစ္စာရှိဖို့ဆရာဟာအလွန်အလွန်အရေးကြီးလွန်လာပါတယ်။ concept လို့ခေါ်တဲ့ခံယူမှုအရာမှာချွတ်ချော်သွားပြီဆိုတာနဲ့မိကိုကြွက်လျှောက်ဆိုသလိုအကုန်လုံးလိုက်လံမှားယွင်းသွားလိမ့်မယ်။အဲ့ဒီအမှားများတို့ဟာနောက်ဆုံးမှာတော့ခရစ်တော်၌မတီတော့သည့်တိုင်အောင်လူတစ်ယောက်ကိုဘဝပြည့်သွားစေနိုင်တယ်ဆိုတဲ့အကြောင်းကိုသူတို့စိတ်ပူပန်စိုးရိမ်ခဲ့ကြခြင်းပဲလို့ကျွန်တော်ဆိုခြင်းပါတယ်တကယ်တော့စိုးရိမ်ပူပန်စရာကောမကောင်းဘူးလားဗျာဒိတ်ကျမ်းရဲ့ဤကုန်အခန်းကြီး22အငယ်72နဲ့73တို့မှာအခုလိုကယ်တင်ရှင်သခင်ရဲ့ဗျာဒိတ်တော်သံကိုကျွန်တော်တို့ကြားကြရမှာပါဗျာဒိတ်ကျမ်းအခန်းကြီး22အငယ်72နဲ့73ငါသည်အလျင်အမြန်လာမည်ငါသည်အကျိုးအပြစ်ကိုဆောင်ခဲ့သည်ဖြစ်၍လူအသီးအသီးတို့အားမိမိတို့အကျင့်အတိုင်းဆက်ပေးမည်ငါသည်အာလဖဖြစ်၏ဩမေဂါလည်းဖြစ်၏အဦးဆုံးသောသူနောက်ဆုံးသောသူဖြစ်၏အစနှင့်အဆုံးလည်းဖြစ်၏ရှင်းလင်းပြသလိုက်ပါပြီတော့အာလဖဆိုရာဟာ Greek Wohara အဖြစ် Alpha ဩမေဂါဆိုရာဟာ Omega ဒါကြောင့်မို့လို့ကယ်တင်ရှင်သခင်ခရစ်တော်သည်အစအဦး၌ရှိတဲ့ကဲ့သို့အဆုံးလည်းဖြစ်ပါလေတည်းမိတ်ဆွေအပေါင်းတို့သမာတရားနှင့်အသစ်ပြုပြင်လိုက်ပါသောလူသားဟာသမာတရားအတိုင်းသားဖြင့်အစဉ်သဖြင့်သခင်နှင့်လက်တွဲမဖြုတ်သင့်ဘဲအသက်ရှင်ကြရမှာဖြစ်ပါလေဒါကြောင့်မလို့ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး2အငယ်29ဤဂုံးပိုင်းဟာအခုလိုအဆုံးသတ်ဖော်ပြပေးလိုက်ကြောင်းပါဘုရားသခင်သည်ဖြောင့်မတ်တော်မူသည်ကိုသင်တို့သည်သိလျင်ဖြောင့်မတ်ခြင်းတရားကိုကျင့်သောသူမည်သည်ကဘုရားသခင်ဖြစ်ပွားစေတော်မူသောသူဖြစ်သည်ကိုသိရကြ၏ဆုတောင်းကြပါစို့ကောင်းကင်ဘုံ၌ရှိတော်မူ၍ကျွန်တော်တို့တဦးစီတို့ကိုအစဉ်တစိုက်စောင့်ထိန်တော်မူသောကျေးဇူးရှင်ဖခင်ဆရာဘုရားသခင်ကိုရောရှင်ဤပို့ဆောင်တော်မူခြင်းကျေးဇူးတော်မြတ်ကြောင့်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1ကိုကျွန်တော်တို့အဆုံးသတ်နိုင်ခဲ့ပါပြီသင်ငန်းစာတို့သည်ဖာဖျားသခင်ဤချစ်ချင်းမြတ်တာတော်အကြောင်းကိုအထူးပြုထားသောဩဝါဒများဖြစ်၍ကျွန်တော်ကျမတို့သည်အလေးအနက်ခံယူ၍အဖဖျားသခင်ဤသက်စွန့်မြတ်တာတော်နှင့်ကျွန်တော်တို့အားကယ်တင်ခြင်းကြီးစုဂုံတော်ကိုအစဉ်သတိရအောင်မိလျေအဖဤဘုံတော်ကိုထင်ရှားစေနိုင်သောအသက်တာများ၌ကျင်လည်နိုင်ဖို့ရန် ပြုပြင်မဆသနာတော်မူပါ။ဤနည်းနည်းသောဩဝါဒသင်ခန်းစာများတို့ကိုခံယူခြင်းအဖြစ်ကျွန်တော်တို့၏ဝိညာဉ်အသက်တာသည်ပုံမကြီးပွားသည်သာမကအဖဖျားသခင်ပြုစေတော်မူသောအမှုတော်အလုံးစုံတို့ကိုမိမိတို့၏အသက်တာတလျှောက်လုံးမှာအဖ၏နာမတော်မြတ်အတွက်ဆောင်ကျင်းပေးနိုင်သောသာသမီများဖြစ်နိုင်ဖို့ရန်ခွန်အားကိုပေးတော်မူပါ။ခက်ခဲနေနေသောဤသင်ခန်းစာ၏အနှစ်သာရများတို့ကိုမိတ်ဆွေသောတရှင်တဦးစီတို့သည်ရယူနိုင်ဖို့ရန်ကိုရရှင်ပြုပြင်ပေးတော်မူပါ။မိတ်ဆွေသောတရှင်တဦးစီတို့၏ဘဝအသက်တာနှင့်သူတို့၏မိသားစုအိမ်တောင်တိုင်းတို့အပေါ်မှာလေလူတို့ကြံစည်၍မမိနိုင်သောငြိမ်သက်ခြင်းနှင့်ဝမ်းမြောက်ခြင်းစုကျေးဇူးအလုံးစုံတို့ကိုကိုရရှင်ချပေးမဆသနာတော်မူပါမည်အကြောင်းဘာတော်ရှင်သခင်ခရစ်တော်၏မဟာနာမတော်မြတ်ကိုအမိပြု၍အလုံးယုံကြည်လေးမြတ်ခြင်းဖြင့်ဆုတောင်းအသနာခံကြပါသည်ဖာဖျာအာမင
်ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့တမသစ်ကျမ်းပိုင်းကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး3အခန်းငယ်1ကနေအခန်းငယ်3အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်